အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တည်းပဲလိုတော့ချိန်မှာပဲ Republican သမ္မတ Donald Trump နဲ့ပြန်ပြီး Democratic သမ္မတလောင်း Joe Biden တို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေကိုအင်္ဂါနေ့ကမက်ဆေ့စီယုံရေးထွက်နေကြပြီဖြစ်ပါတယ်လူထုသဘောထားစစ်တမ်းတွေအရတနိုင်ငံလုံးတိုင်းတိုင်းရရောအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်ထပ်ဝမှာပါ Joe Biden ကအမှတ်9မှတ်ကနေ9မှတ်အထိသမ္မတ Trump ရှိကဥဆောင်နေတာဖြစ်ပါတယ်သမ္မတ Trump က2016ခုနှစ်က Hillary Clinton ကိုအနိုင်ရရှိခဲ့တဲ့ Michigan, Wisconsin နဲ့ Nebraska ပြည်နယ်တွေကိုသွားရောက်နေတာဖြစ်ပါတယ်သဘောထားစစ်တမ်းတွေအရသမ္မတ Trump က Michigan နဲ့ Wisconsin ပြည်နယ်တွေမှာလူထုထောက်ခံမှု Biden ရဲ့နောက်ကနေလိုက်နေပေမဲ့ Republican အင်အားကောင်းတဲ့ Nebraska ပြည်နယ်မှာတော့ဥဆောင်နေပါတယ် Joe Biden ကတော့တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Georgia ပြည်နယ်ကိုသွားရောက်နေပါတယ်အဲ့ဒီပြည်နယ်မှာ Democrat သမ္မတလောင်းနဲ့အနိုင်မရတာ1992ခုနှစ်ကတည်းကဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာအောင်ပွဲရဖို့က Electoral College လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲပေါင်း938မဲတဲ့ကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမ္မတ Trump ကလူထုမဲရေးအတွက်မှရှုံးနိမ့်ခဲ့ပေမဲ့ Electoral College အဖွဲ့ရဲ့မဲအတာနဲ့သမ္မတအဖြစ်ရွေးချယ်ထင်ရတာဖြစ်ပါတယ်။